ရိုဟင်ဂျာတွေကိုလူမျိုးတုံးတတ်ဖြတ်မှုဆိုတဲ့ဆွဆွေးချက်နဲ့မြန်မာစစ်ကောင်းဆောင်တွေအပေါ်ဆွဲဆိုထားတဲ့အမှုကိုအာဂျင်တီးနားတရားရုံးမှာကြားနာစစ်ဆင်နေပါတယ်မြန်မာစစ်ကောင်းဆောင်တွေကိုတရားဆွဲဆိုထားတဲ့ပြည်ထောင်ချီဆိုင်မြန်မာရိုဟင်ဂျာအဖွဲ့ BROUK ဥက္ကဋ္ဌဦးထွန်းခင်ကိုယ်တိုင်ကြားသာပရင်းနေတရားရုံးမှာထွက်ဆိုခဲ့တာပါတရားရုံးအခြေအနေနဲ့အမှုသွားအမှုလာအခြေအနေတွေကိုသိနိုင်ဖို့ဦးထွန်းခင်ရဲ့လူအခွင့်ရေးရှင်တွေဦးမင်းလွင်ဦးတို့ကိုဆက်သွယ်မေးမြန်းပြီးတော့ကိုဇော်မိုးကျော်ကတင်ပြထားပါလေဗျာ
Ranger တွေပေါ်ကျူးလွန်တဲ့မြန်မာနိုင်ငံကလူအခွင့်ချုပ်ဖောက်မှုတွေကို Universal Jurisdiction နိုင်ငံတကာတရားစီရင်ရေးဆိုတဲ့နိုင်ငံတကာဥပဒေရဲ့ခွင့်ပြုချက်နဲ့အာဂျင်တီးနားနိုင်ငံကတရားရုံးမှာတရားစွဲဆိုတာဖြစ်ပါတယ်ဒီနိုင်ငံတကာဥပဒေအရကဘာပေါ်ကဘယ်ရာဇဝတ်မှုကိုမစိုးလက်ခံကြားနာစစ်ဆင်နိုင်ပါတယ်ဒီတရားရုံးမှာတရားဆွဲဆိုခဲ့တဲ့မြန်မာရိုဟင်ဂျာအဖွဲ့ BROUK ရဲ့ဥက္ကဋ္ဌဦးထွန်းခင်ကဒီဇင်ဘာလ16ရက်နေ့ကသူကိုယ်တိုင်သွားရောက်ထွက်ဆိုခဲ့တာကိုအခုလိုပြောပြပါတယ
်။ဒီကတော့ကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေကိုနစ်နဲစီပြီးပေါ့နော်။စနစ်တကျစီမံကိန်းချထားပြီးတော့ကြောင်တက်ခွင့်ပိတ်ပင်တာတို့အပွားလာခွင့်ပိတ်ပင်ခဲ့တာတို့လက်ထပ်ခွင့်ပိတ်ပင်ခဲ့တာကျွန်တော်တို့လေယာဉ်မြေသိမ်းခဲ့တာတို့နိုင်ငံသားအဖြစ်ကနေကျွန်တော်တို့နိုင်ငံသား citizenship ကိုကျွန်တော်တို့သိမ်းခဲ့တာလို့ပြီးတော့အထူးသဖြင့်ဒီနေရာမှာကျွန်တော်တို့က2019မှာပေါ့နော်စစ်တပ်ကနေပြီးတော့ UR တွေမှာရိုဟင်ဂျာတွေကိုရရဆက်ဆက်မိန်းကလေးတွေကိုမဒိန်းကျင်းခဲ့တယ်ဗျာယောက်ျားလေးတွေကိုဆိုရင်လေလိပြီးတတ်ဖြတ်ခဲ့တယ်ဗျာပြီးတော့ UR ပေါင်း380ကျော်ကိုသူတို့မေးရှို့ပလိုက်တယ်တန်းတဲ့ရှိတဲ့ရိုဟင်ဂျာတွေမြန်မာပြည်ကနေသူတို့ထွက်ပြေးလိုက်ရတယ်အဲ့ဒါတွေကိုကျွန်တော်ကတင်ပြခဲ့တယ် IIMM နဲ့ဆက်သွေပြီးတော့သူတို့မှအထောက်ထားတဲ့အများကြီးရှိတယ်အဲ့ဒါတွေယူနိုင်တဲ့ကိစ္စတွေ Facebook မှာလည်းအများကြီးအမောင်းတရားပြန့်ပွားအောင်လုပ်ခဲ့ကြတယ် Facebook ကနေလည်းအများကြီးသက်သေတွေရနိုင်တယ်ဆိုတဲ့ဟာတွေကိုကျွန်တော်ကဒီမှာတွေ့ဆိုရမှာပြောထားပါတယ
်အခုအာဂျင်တီးနားမှာလုပ်နေတဲ့တရားရုံးဟာဘယ်လောက်အထိထိရောက်မှုရှိနိုင်ပါသလဲတက်တဲ့ထွက်ဆိုချက်တွေခိုင်မာမှုရှိပါသလားလူအခွင့်အရေးရှင်ဦးမင်းလွင်ဦးကအခုလိုမြင်ပါတယ
်တက်တဲ့ထွက်ဆိုချက်တွေပေါ်မှာအများကြီးမှတည်တာပေါ့နော်အရင်တော့ကတော့ဒီလုံမှုကင်းနေဖြစ်ပြီးဆိုရင်ကိုယ်တိုင်မြင်ကိုယ်တိုင်တွေ့ကိုယ်တိုင်ကြားစားတဲ့တရားရဲတက်တဲ့ခံချက်တွေကိုပဲတရားရုံးကတက်တဲ့ခံဖြစ်လက်ခံပြနေမယ်နောက်ပိုင်းနေမှာဒီလိုတက်တဲ့အထောက်အထားတွေကိုတပ်ပုံဗီဒီယိုစသဖြင့်ပေါ့နော်ဤပညာတွေတိုးတက်လာတဲ့အခါမှာဒီသွင်းလာတဲ့စိတ်ဆိုင်တဲ့နပတ်တယ်လို့လည်းတရားရုံးတွေကလက်ခံဆောင်ရွက်တယ်ဆိုတာလေးကိုကျွန်တော်သိရပါတယ်
။ဒီတရားစွဲဆိုမှုမှာရိုဟင်ဂျာတွေဘက်ကပါဝင်ကူညီပေးနေတဲ့သူဟာမြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးတွေကိုနှစ်ပေါင်းများစွာလုပ်ခဲ့တဲ့သောမတ်ကန်ဒါနာပါဝင်ကူညီပေးနေပြီးတော့သူ့ဘာခိုင်လုံတဲ့အထောက်အထားများစွာရှိကြောင်းနဲ့ကုလသမဂ္ဂရဲ့ IIMM လို့အဖွဲ့အစည်းတွေလည်းပါဝင်နေတာဖြစ်တဲ့အတွက်အထောက်အထားတွေခိုင်လုံမှုရှိနိုင်တယ်လို့ဦးမင်းလွင်ကသုံးသပ်ပါတယ်။အခုတရားရုံးမှာပြစ်မှုကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့ဒီအထူးသဖြင့်တော့မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကတရားရုံးလာမတက်ဘူးဆိုတော့ဘယ်လိုဖြစ်နိုင်ပါလဲခင်ဗျ။အ
ဲတရားရုံးမှာလာပြီးတော့မထွက်ဆိုဘူးဆိုလို့ရှိရင်တော့တစ်ဖက်သက်စစ်စစ်ကြားနာတဲ့အဆင့်ကိုရောက်သွားမှာပေါ့နော်။အဲတော့တရားလူဘက်ကနေပြီးတော့တင်သွင်းတဲ့အထောက်အထားနောက်တရားလူကြားတက်တဲ့တွေကနေတင်သွင်းတဲ့တက်တဲ့ခံချက်တွေစသည်အခြေလက်တွေပေါ်မှာမူတည်ပြီးတော့မှဆွဲချက်တင်စင်မတင်စင်ဆိုတဲ့အမိန်မျိုးချမှတ်သွားမယ်အခြေအနေမျိုးဖြစ်နိုင်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်ဗျ
။တကယ်လို့ပေါ့လေဒီတရားရုံးကနေပြစ်မှုထင်ရှားတယ်ဆိုပြီးတော့ဆုံးဖြတ်ခဲ့မယ်ဆိုလို့ရှိရင်အပြစ်ကျူးလွန်သူတွေကိုဘလို့အရေးယူနိုင်ပါသလဲ။ဖမ်းဆီးတာမျိုးတွေလုံနိုင်ပါသလားခင်ဗျ။ဘသူတွေကလုံနိုင်ပါသလဲ
။အဲအဲ့ဒီလိုမျိုးကတော့ကျွန်တော်အင်တာပိုပေါ့ဗျာနိုင်ငံတကာရာဇဝတ်မှုတပ်ပြေရဲတပ်ဖွဲ့ပေါ့နော်။အဲဒီရဲတပ်ဖွဲ့ကနေပြီးတော့ပဲဖမ်းနိုင်မယ်အလားအလာရှိပါအင်တာဗျူးကိုကျွန်တော်တို့ဖောင်ဝရန်ထုတ်ဖို့အတွက်ဆင့်ဆိုနိုင်တဲ့အခြေအနေမျိုးရှိတယ်လို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့နိုင်ငံကခေါင်းဆောင်တွေကဒီ drone statue ကိုလက်မှတ်ထိုးထားတဲ့နိုင်ငံတွေတော့နောက်ပြီးတော့ဒီက common law ကိုလက်မှတ်ထိုးထားတဲ့နိုင်ငံတွေအဲ့ဒီနိုင်ငံတွေကိုတော့ပဲဆိုလို့ရှိရင်တော့အချိန်မီပေနေရမှာစဖာကနိုင်ရတဲ့အနေမျိုးရှင်းဆိုင်ကြုံတွေ့ရမယ်လို့ကျွန်တော်တို့ကြံရင်းသိတာပါတယ်
အခုလို Universal Jurisdiction နိုင်ငံတကာဥပဒေအရနိုင်ငံတကာတရားရုံးတစ်ခုမှာတရားစွဲဆိုပြီးရင်ဒီတရားရုံးမှာတင်သွင်းတဲ့သက်သေအထောက်အထားတွေနဲ့တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုအခြေခံပြီးတော့နိုင်ငံတကာရာဇဝတ်မှု ICC လို့တရားရုံးမှာ ဆက်လက်တရားစွဲဆိုတာမျိုးတွေလှုပ်လာနိုင်တယ်လို့ဦးမင်းလွင်ဦးကတုံ့တပ်ပြောဆိုခဲ့ပါတယ်ခင်ဗျာ။